တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာနိုင်ငံပေါင်း2000ကျော်ကိုကူးစက်နေပေမယ့်အရှေ့တောင်အာရှနိုင်ငံတွေထဲကလူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာတော့အခုချိန်ထိကူးစက်သူရှိတယ်လို့မကြားရသေးပါဘူး။ဒါပေမဲ့လည်းဗိုင်းရပ်စ်အန္တရာယ်ကိုစိုးရိမ်မှုတွေကြောင့်ခီးသွွားတွေကြားရေပန်းစားတဲ့ဘာလူကျုံးအပါအဝင်နေရာတော်တော်များများမှာရိုက်ခတ်မှုတွေကြုံနေရပါတယ်။အကြောင်းဆုံးကတော့ VOA သတင်းတောက်အဟာဒင်ဥတ်မာပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကပြောပြမှာပါရှင်
။ဒီနေ့ကမှကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ရကလေရင်ခီးစဉ်တွေဖြစ်သိရတာတွေရောက်နေပြီးသားခီးသွွားတွေကနေရမပြောင်းနိုင်သူတွေလည်းရှိနေပါတယ်။ဘာလူကျုံးမှာရောက်နေတဲ့တရုတ်ခီးသွွားမဗင်ကတော့စစ်ချရတဲ့ခြေတိဆက်နေသွားဖို့ဆုံးဖြတ်ထားပါတယ်
။因为现在那边疫情比较严重嘛，
而且那个现在太阳低了，没变景得吧？
ပြည်ရဲ့သတင်းတစ်ပတ်အတွင်းဘာလီပြည်ထောင်စုလေးစက်ကလွင်မူကြီးကြပ်ရေးဌာနကနေဗီဇာတက်တန်းတိုးပြရသူတရုတ်ခီးသွား300ကျော်တိရှိပါတယ်။တရုတ်ခီးသွားလူတွေလောင်းကတော့ပြန်ကျင်နေမယ်မပြောင်းနိုင်တဲ့သူပါ။
ဆင်းရဲဟာမန်ချင်လားဘာလို့မလ
ဲတကယ်တော့ကျွန်တော်ပြန်ကျင်ပါတယ်ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ဖြစ်နေပြီးလေရင်ခီးစဉ်တွေလည်းဖြတ်ထားရတော့အင်ပြန်လို့လည်းမရပါဘူး
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ပြည်မှာကြီးကတိုက်ရိုက်လေရင်တွေအားလုံးကိုဖေဖော်ဝါရီလ5ရက်နေ့ကစလို့အင်ဒိုနီးရှားဆွေးရကရန်ဆိုင်ထားတဲ့အကြောင်းလေပြည်ပဆိုင်လေငွေရဲ့ပြောင်းရအရင်အစံလို့ရမလားပြောပါရယ်
။ဘုံတဆောတော့တော်တော်ပါမယ်။ဂါရီဘာလီ
ဘာလီကျွန်းနဲ့တရုတ်ပြည်မှာကြီးကြခီးစဉ်တွေအလုံးကိုဖျက်သိမ်းလိုက်ကြရရှိသလိုရဆိုင်ထားရတယ်ရှိပါလေ။ရဆိုင်ထားရခီးစဉ်ပေါင်းကတပတ်ကို249ခုရှိပါလေ။ဟောင်ကောင်၊ထိုင်ဝမ်၊ကျွန်းတိုက်ပေကိုထွင်းကျက်နဲ့ပြည့်စွက်နေတဲ့ခီးစဉ်တချို့ရှိနေပါသေးတယ်
။ဒီခီးစဉ်တွေရုတ်တရက်ရဆိုင်လိုက်တဲ့အတွက်နေရပြင်ချင်းသူတရုတ်နိုင်ငံသား61ယောက်ကိုတရုတ်ဆိုရအစီအစဉ်နဲ့ဖေဖော်ဝါရီလ10ရက်နေ့မှာပဲပြန်ခေါ်ယူခဲ့ရပါတယ်။ဘာလီကျောင်းမှာရောအင်ဒိုနီးရှားတနင်္ဂနွေလုံးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရသေးတဲ့ကြောင်းအင်ဒိုနီးရှားအနာဗဏ္ဍာကပြောဆိုထားတာပါ။ဒါပေမဲ့လည်းဘာလီကျောင်းကပြန်သွားတဲ့တရုတ်နိုင်ငံသားတယောက်မှာဗိုင်းရပ်စ်ပိုးတွေ့ရဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်စုံစမ်းစစ်ဆေးခဲ့ရတဲ့ကြောင်းလည်းဘာလီကျောင်းချမ်းမာရေးအေဂျင်စီက EYN Media ကပြောပါတယ်
။ya setelah kami melakukan diskusi dan analisa
ရောဘာဒီဂျီရောတရုတ်နိုင်ငံနဲ့ဘာလီကျောင်းကနေခဲ့တဲ့ချိန်လေးကခွဲခြားဆန်းစစ်လေးလာကြည့်တဲ့အခါယောဂပြောချင်းကြောနေတာတွေ့ရပါလား။အဲကြောင့်လေလူနာဟာတရုတ်နိုင်ငံမှာဗိုင်းရပ်စ်ကိုကူးစက်ရတာဖြစ်ဖို့ကြားပါလေ။တကယ်လို့တရုတ်နိုင်ငံမှာကူးစက်ပြီးဘာလီကျွန်းရောက်လာတယ်ဆိုရင်လေအခုလောက်ဆိုတရုတ်ကကူးနေတော့ပါပြီ
။ဘာလီကျွန်းကိုလာရခီးသွားရတဲ့မှာတရုတ်နိုင်ငံသားတွေကဒုတိယအများဆုံးပါ။ပြီးခဲ့တဲ့2019ခုနှစ်ထဲဘာလီကျွန်းကိုလာရခီးသွား6တန်းကျော်နဲ့တရုတ်နိုင်ငံသားက1တန်းကျော်ထိရှိပါတယ်။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်လေကြောင်းခီးစဉ်တွေစတင်ထားတဲ့အတွက်ခီးသွားလုပ်ငန်းမှာပြန်လာလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါပြီးခဲ့တဲ့လတည်းမှာတရုတ်ခီးသွား2000ထက်မနည်းကခီးစဉ်တွေကိုဖျက်ခဲ့ကြတယ်လို့လည်းဘာလီကျွန်းရဲ့ခီးသွားလုပ်ငန်းအေဂျင်စီအကြီးအကဲ Iputu Estuar ကပြောပါတယ်
penurunan jumlah kunjungan ini pastilah
kelelawan itu ni naik tu ada tu ni khisi ni mah raw titik tu dah ठी ke bae dutiya ni ne ka raw khi twa lungan agency dui tatiya ka raw kelan nyon dui hotel dui le twa de niya dui amatya pisi yang sain ni lo အလဲပတ်များတဲ့နေရာတွေမှာပါထိခိုက်ကုန်ပါတယ
်။တော်ရှိသူတွေကတော့ဒီလိုအခြေအနေမျိုးအရင်ကလည်းကြုံမှုတွေအတွက်တိတ်မဆိုးရညာဘူးလို့ဆိုကြပါတယ်။တကယ့်2000ပြည့်လို့နှစ်တည်းမှာတော့အသက်ရှူလမ်းကြောင်းဆိုင်ရာစားစရောက2002ခုနှစ်တုန်းကဘာလီကျွန်းပေါ်မှာရှိတဲ့ necklace တွေဘုံးခွဲခံရမှုတွေနဲ့2005ခုနှစ်ကအကျန်းဖက်တက်ခတ်မှုတွေကြောင့်ခီးသွားပြီးအလာနေခဲ့ပူပါတယ်။ဒါပေမဲ့လည်းအခြေအနေတွေအေးချမ်းသွားတဲ့အခါခီးသွားပြီးပြန်ရောက်လာလို့ရှိတဲ့ကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်မှုတွေကနေပြန်လည်နလန်ထူလာမယ်လို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ